ေးစီစရေးစနစ်ကိုဖျက်သိမ်းရတဲ့ပြည်ချိုင်းဝန်ကြီးဌာနဟာလွန်ခဲ့တဲ့ February လ29ရက်နေ့ကပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကြမ်းကိုထုတ်ပြန်ညင်ညာတဲ့အတွက်မြန်မာသတင်းမီဒီယာလောကမှာအတော်လေးရွရွသေးသေးဖြစ်သွားပါတယ်။လွတ်လပ်မဲ့အရေးလက္ခဏာတွေပေါ်ထွက်လာပြီးမှဥပဒေပြုပြီးချုပ်ကင်မှုစီစဉ်တာကိုစာနယ်ဇင်းအသင်းအဖွဲ့တွေဝိုင်းဝန်းကောက်ဝဲကြပါတယ်။ဒါပေမဲ့မကြာမီလွတ်တော်ကအတူပြုလိမ့်မယ်လို့ခန့်မှန်းရပါတယ်။ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကိုချိုးဖျက်ရင်ကျပ်ငွေ350က300အထိဒဏ်ငွေပေးဆောင်ရမှာဖြစ်ပြီးငွေပေးနိုင်ရင်1600လာကျပါလိမ့်မယ်။ပဝန်းကျင်ထိန်းသိမ်းရေးဥပဒေကိုမလိုက်နာသူကတော့ဒဏ်ငွေကျပ်တသိန်းက10သိန်းအထိသာပေးဆောင်ရမှာဖြစ်လို့ပုံနှိပ်ထုတ်ဝေခြင်းဥပဒေချိုးဖျက်သူဟာတဘာဝပဝန်းကျင်ဖြစ်စည်းသူတွေအပြစ်ကြီးတယ်လို့ဖြစ်နေပါတယ်။သတင်းမီဒီယာလွတ်လပ်မှုကိုထောက်ခံအားပေးတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာ Paris အခြေစိုက် UNESCO ကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ဖြစ်ပါတယ
် BBC ပြပအတန်လွင့်ဌာနတည်ထောင်တဲ့85နှစ်မြောက်အထိမ်းအမှတ်အဖြစ် Globe Scan သုတေသနဌာနဟာ2009ခုနှစ်က14နိုင်ငံမှာစစ်တမ်းကောက်ပါတယ်ဒီအထက်က60ရာခိုင်နှုန်းဟာသတင်းမီဒီယာလွတ်လပ်မှုကိုတံပိုးထားပြီး40ရာခိုင်နှုန်းကတော့လူမှုတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုပိုပြီးတံပိုးထားတယ်လို့ဆိုပါတယ်အမေရိကန်နဲ့အနောက်ဥရောပမှာသတင်းမီဒီယာလွတ်လပ်မှုကိုတံပိုးထားသူများပြီးရုရှားနဲ့စင်ကာပူလိုနိုင်ငံတွေမှာတော့လူမှုတည်ငြိမ်ရေးကိုတံပိုးထားသူကအများစုဖြစ်နေပါတယ်။နေရာဒေသကိုလိုက်ပြီးသတင်းမီဒီယာလွတ်လပ်မှုမှာသဘောထားအမြင်ကွဲပြားနေတာတွေ့ရပါတယ်။ဒီမိုကရေစီနိုင်ငံဖြစ်တဲ့ဗြိတိန်နဲ့ဩစတြေးလျမှာလည်းသတင်းမီဒီယာလုတ်ပုံကင်ပုံနဲ့ပတ်သက်ပြီးအစိုးရတွေကမချေနှက်လို့ဥပဒေပြုဖို့ကြိုးပမ်းနေကြပါတယ်
။သတင်းမီဒီယာလွတ်လပ်မှုမှာဝါရင်းနဲ့ဗြိတိန်နိုင်ငံမှာစာနယ်ဇင်းကိုထိမ့်သိမ့်ဖို့စဉ်းစားတဲ့ကိစ္စဟာမြန်မာပြည်ရနဲ့တိုက်ဆိုင်နေပါတယ်။သတင်းရဖို့အတွက်သူများတယ်လီဖုန်းကိုဥပဒေမဲ့ကြားဖြတ်နှတ်ထောင်တဲ့ News of the World ကသတင်းတောင်းတဲ့ Editor တွေကြောင့်တရားသူကြီး Levinson ခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ကို2017မှာဖွဲ့စည်းပြီးစာနယ်ဇင်းအကျင့်သိက္ခာသတင်းသမားနိုင်ငံရေးသမားနဲ့ရက်တပ်ဖွဲ့ဝင်တို့ရဲ့ဆက်ဆံရေးစာတာတွေကိုစုံစမ်းစစ်ဆေးပါတယ်။တနည်းခွဲလောက်စုံစမ်းစစ်ဆေးပြီးလွန်ခဲ့တဲ့နိုဝင်ဘာလမှာစာမျက်နှာ2000ရှိတဲ့အစီရင်ခံစာကိုထုတ်ပြန်ပါတယ်။စီကံဖောက်ဖြစ်တဲ့သတင်းသမားတွေကိုရေးယူဖို့နဲ့တန်ရိုက်ဖို့အတွက်တီးသန့်ပဋိညင်တစ်ခုရှိတဲ့လို့အစိုးရခန်းစားမှာအကြံပြုထားတာကိုအငင်းပွားနေကြပါတယ်
။သတင်းမီဒီယာထိန်းချုပ်လို့သူတွေနဲ့မီဒီယာလွတ်လပ်လို့သူတွေအငင်းပွားကြတာဖြစ်ပါတယ်။လူအဖွဲ့အစည်းတွေကိုမထိခိုက်တဲ့ပုဂ္ဂလိကအတွင်းရေးကိစ္စကိုသတင်းလုံနိုင်မှုအတွက်သူများတယ်လီဖုန်းကိုကြားပြနားထောင်တဲ့သတင်းသမားရဲ့အကျဉ်းဆိုးကို Guardian သတင်းစာကဖော်ထုတ်တဲ့အတွက် News of the World တာဝန်ရှိသူတွေအပြစ်ပေးခံရပြီးသတင်းစာတိုက်ကိုပိတ်လိုက်ရပါတယ်ဗြိတိရှ်ပါလီမန်ကလွတ်တော်အမတ်တွေကအသုံးစရရပိုင်ခွင့်ကိုအလွဲသုံးစားလုပ်ပြီးကိုဂျိုးရှာအမြတ်ထုတ်တဲ့သတင်းကို Daily Telegraph သတင်းစာကဝယ်ယူပြီး2009ခုနှစ်မှာဖော်ပြတဲ့အတွက်တပြည်လုံးကြည့်ရိုက်ခဲ့ပါတယ်အနှစ်300ကျော်မှာပထမဆုံးအကြိမ်ဖြစ်အောက်လွတ်တော်ဥက္ကဋ္ဌနှုတ်ထွက်သွားရပါတယ်အနှစ်800တက်တန်းရှိလာတဲ့ဗြိတိရှ်ပါလီမန်ကပါတီစုံလွတ်တော်အမတ်တွေရဲ့အကျဉ်းဆိုးကိုလွတ်လပ်တဲ့သတင်းစာကဖွင့်ချလို့ပါလီမန်လွတ်တော်ကိုပြုပြင်နိုင်တာဖြစ်ပါတယ်
ပါလီမန်ဒီမိုကရေစီစနစ်ဆက်လက်ရှင်သန်တိုးတက်ရေးအတွက်လွတ်လပ်တဲ့သတင်းမီဒီယာကဝေဖန်သုံးသပ်ပြီးကြားကန်ပေးလိုက်တဲ့သဘောဖြစ်ပါတယ်။ဒီမိုကရေစီစနစ်ကျင့်သုံးမယ်ဆိုရင်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးနဲ့စာနယ်ဇင်းသတင်းမီဒီယာဆိုတဲ့တိကျလွတ်လပ်တဲ့မန္တန်ကြီး၄ခုရှိရမယ်လို့နားလည်ထားကြပါတယ်။ဒီမန္တန်၄ခုဟာတိကျလွတ်လပ်စွာတည်ရှိကြပြီမဲ့တဦးနဲ့တဦးအပြန်အလှန်ထိန်းထားကြပါတယ်။အုပ်ချုပ်ရေးနဲ့ဥပဒေပြုရေးမှာအလွန်အကျွံမဖြစ်ဖို့အတွက်စာနယ်ဇင်းလောကနဲ့တရားစီရင်ရေးမှာလွတ်လပ်ဖို့လိုပါတယ်။နှစ်ပေါင်း800တက်တန်းရှိတယ်လို့ဆိုတဲ့ဗြိတိရှ်ပါလီမန်ဟာတတ်ဆင်ဖို့လိုနေတုန်းဖြစ်နေတာကိုအသုံးစရအလွဲသုံးစားလုပ်မှုကသက်တည်ပြနေပါတယ်။ပါလီမန်လွှတ်တော်ရဲ့ဖောက်ပြန်မှုကိုဖော်ထုတ်နိုင်တဲ့သတင်းမီဒီယာလွတ်လပ်မှုဟာရွေးကောက်ပွဲတဲ့အရေးကြီးတယ်လို့ယူဆသူတွေရှိလာပါတယ်။ဒါကြောင့်မို့စစ်ဘုံနဲ့စစ်ဘုံဟောင်းအများအပြားပါဝင်ပြီးတတန်းနှစ်သားရှိသေးတဲ့မြမလွတ်တော်ကဥပဒေပြဋ္ဌာန်းပြီးသတင်းမီဒီယာကိုစောင့်ကြည့်အရေးယူမယ်ဆိုရင်လွတ်တော်ကဘယ်သူကစောင့်ကြည့်မှလဲလို့မေးရပါလိမ့်မယ်ခင်ဗျာ။